မြန်မာနိုင်ငံရဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတဂလိုရီယာအာရိုယိုရဲ့ခိုင်မာပြတ်သားတဲ့ရည်ရွယ်မှုအပေါ်ချီချူးဂုံပြုကြောင်းဖိလစ်ပိုင်နိုင်ငံကိုအလဲရောက်နေတဲ့ဥရောပပါလီမန်လွှတ်တော်အမတ်တွေကပြောကြားလိုက်ပြီးဖိလစ်ပိုင်နိုင်ငံဟာအရှိတောင်အာရှမှာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့ဆိုပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ဒီမိုကရေစီအခြေခံအဆောက်အဦကိုသူတို့အနေနဲ့လေးစားဂုဏ်ယူကြောင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဆက်ဆံရေးဆိုင်ရာကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲဟာမုဒ်နာဆောကအခုလိုပြောကြားလိုက်တာပါ။ဒါအပြင်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီအရေးပြည်ပြင်ပြောင်းလဲမှုတွေမလုပ်ရင်အာဆီယံနဲ့ဥရောပသမဂ္ဂအကြံပြုလို့ဖို့ရှိတဲ့လွတ်လပ်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုကန့်ကွက်သွားမယ်လို့ဒီကနေ့မှပဲသတိပေးပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းပြောင်းလဲမှုစုံတရာမရှိရင်ဥရောပပါလီမန်ဘက်ကလည်းလွတ်လပ်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေလှုပ်ဆောင်မှာမဟုတ်ဘူးလို့မစ္စတာနာဆောကပြောတာပါ။မြန်မာစစ်အစိုးရဟာအ ਨੇ ဆုံးအဆင့်အနေနဲ့နေအိမ်မှာနှစ်ရှည်လများအကျယ်ကျုံနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့ဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးတင်တယ်လို့သူကပြောပါတယ်။မြန်မာစစ်အစိုးရကြောင့်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာလည်းတဖြည်းဖြည်းနဲ့ကျဆင်းလာနေပြီလို့ဆိုပါတယ်။ဒါပေမဲ့ကြာသပတေးနေ့ကအာဆီယံနဲ့ EU 28နိုင်ငံကကုန်သွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြတော့လွတ်လပ်တဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေစင်ကာပူနိုင်ငံမှာပြုလုပ်စဉ်မြန်မာနိုင်ငံကိုချမှတ်ထားခဲ့ဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းငြိမ်းချမ်းစွာဆန္ဒပြခဲ့ကြသူတွေကိုမြန်မာစစ်အစိုးရကတွေးထွက်တမ်းယူနေနှင်းခဲ့ပြီးတဲ့နောက်မှာ EU ဘက်ကမြန်မာနိုင်ငံကိုဆွေးနွေးပွဲမှာမပါစေရေးတားဆီးမှုတွေအစောပိုင်းကလှုပ်ဆောင်ခဲ့ပါတယ်။ပြီးခဲ့တဲ့နေ့လာနေတုန်းကလည်းမြန်မာနိုင်ငံကထွက်တဲ့တစ်ထွက်ပစ္စည်း၊ကြောင်းရည်ရနာနဲ့တန်တတ်ထုပစ္စည်းတွေတင်သွင်းမှုကိုတားမြစ်ထားတဲ့ဥပဒေကိုဥရောပသမဂ္ဂကအတည်ပြုချမှတ်ခဲ့ပါတယ်။ဒါဟာမြန်မာစစ်အစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုလက်နက်တင်ပို့ရောင်းချမှုနဲ့ငွေကြေးလုပ်ငန်းတွေကိုတားမြစ်ပိတ်ပင်ထားတာအပြင်ထပ်မံပြုလုပ်လိုက်တဲ့ပိတ်ဆို့အရေးယူမှုဖြစ်ပါတယ်။ဒီတော့အတွင်းအာဆီယံနဲ့ဆက်ဆံလုပ်ကိုင်နေတဲ့တခြားအဖွဲ့အစည်းတွေကိစ္စအရေးကြီးလာတဲ့အတွက်မြန်မာစစ်အစိုးရပေါ်ထားတဲ့အာဆီယံအဖွဲ့ရဲ့သဘောထားရှေ့လာမဲ့လအနေငယ်တွင်ပုံမတင်ကြလာနိုင်တယ်လို့အာဆီယံအဖွဲ့အတွင်းရေးမှူးချုပ်မစ္စတာအောင်ကင်ရောင်းကပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြည်သိန်းစင်ကမြန်မာနိုင်ငံရေးဟာပြည်တွင်းရေးဖြစ်တဲ့အတွက်ကိုယ့်ဟာကိုယ်ပြင်ရှင်းမယ်လို့ပြောဆိုခဲ့တဲ့အပေါ်ပြင်ပကဘာကတော့အဲ့ဒီလိုမမြင်ပါဘူးလို့မစ္စတာအောင်ကင်ရောင်းကပြန်လည်တုံ့ပြန်ပြောဆိုသွားပါတယ်။